Ukraine တွက်နောက်ထပ်စီးအကူအညီဖြစ်တဲ့ American Dollar 285 သန်းထပ်ပြီးတော့ပေးရမယ်လို့ Pentagon စစ်ဌာနချုပ်ကတောက်ကြနေမှာကြေညာလိုက်ပါတယ်
Department is announcing the authorization of the 24th presidential drawdown of security assistance.
Ukraine နိုင်ငံရဲ့သိအရေးကြီးတဲ့လုံခြုံရေးအခြေအနေနဲ့ကာကွယ်လိုအပ်ချက်တွေပြည့်မီစေဖို့အတွက်လုံခြုံရေးကူညီဖြစ်တဲ့ဒေါ်လာ285သန်းကိုသမရလုတ်ပိုင်ခွင့်နဲ့24ချိန်မြောက်ချမှတ်ပေးလိုက်ကြောင်းဒဟမနစ်ကဩဂုတ်လကစပြီး Ukraine အတွက်ပေးနေတဲ့ကာကွယ်ရေးဌာနရဲ့စစ်သုံးပစ္စည်းတွေထပ်ပေးဖို့ဖြစ်ကြောင်းပန်နဂန်လက်ထောက်ပြောခွင့်ရ Sabrina Singh ကကြေညာလိုက်တာဖြစ်ပါတယ်အခုတောက်ကြံနဲ့အမေရိကန်ကာကွယ်ရေးဌာနကချပေးလိုက်တဲ့ထဲမှာအလွယ်တကူရွှေ့ပြောင်းပစ်ခတ်နိုင်တဲ့ HIMARS အစစ်မြေလက်နက်ပစ္စည်းတွေအစစ်မပြတ်ပစ်ခတ်နိုင်တဲ့155မမအမြောက်တွေအဝေးရင်းတန်ကားဖြတ်မိုင်းတွေတန်ရက်ကကားတွေနဲ့လက်နက်ငယ်တွေပါဝင်တယ်လို့လည်းပြောပါတယ်။ယူကရိန်းမှာမိုက်ကိုလော့ဖ်ခန်နဲ့ခါရှန်တီကျေပြန့်တဲ့စစ်မျက်နှာတွေမှာခုခံစစ်နဲ့တွန်းလှန်နေတဲ့ယူကရိန်းတပ်သားတွေဟာစစ်လက်နက်ပစ္စည်းမလုံလောက်မှုနဲ့ရင်ဆိုင်နေရပြီးတော့သူတို့ကခြေတောင်ပြန်ရုရှားဘက်က9000ပြန်ပစ်နေတယ်လို့ယူကရိန်းတိုက်ခိုက်ရေးသမားတယောက်ကပြောပါတယ်။တောက်ကြနေမှာပဲရုရှားကာကွယ်ဝင်ကြီးဆာဂီရှိုဂူကယူကရိန်းမှာတိုက်ခိုက်ဖို့အတွက်အရန်တပ်သား3000စုဆောင်းနေတာပြည့်သွားပြီလို့ကြေညာလိုက်ပါတယ်